ပြည်သူ့လွတ်တော်တရားဥပဒေစိုးမိုးရေးနဲ့တင်းကျင်အင်ဂျင်အေးကော်မတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ဟာစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားငင်းချမ်းရေးလုပ်ငန်းစဉ်တွေမှာပါဝင်နေပြီလို့ပြည်ထောင်စုဝန်ကြီးဦးအောင်မင်းကဒီကနေ့ရန်ကုန်မြို့မြမငင်းချမ်းရေးစင်တာမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောလိုက်ပါတယ်။အဲ့
ဒီကော်မတီထဲမှာကသူ့ကိုဘလို့ဆိုတာတော့ဒေါ်အောင်ဆန်းစုသူကတော့ကော်မတီပေါ့နော်။ပါမပဲရ။ဒီမူတာလေးကတော့ကောဖြစ်ပါလေ။အဲဒီတိုင်းသားကတော့ဒီနေ့ပေါ်ဆုံးရအောင်ခိုက်ပါတော့။အဲတော့ဒေါ်အောင်ဆန်းစုလည်းပါမှာပဲ။ဒါပါအောင်လည်းဒီနေ့တော့ချိန်ဝေးလာတက်ပြီလေ
။ဒီနေ့မြမငင်းချမ်းစင်တာမှာကျင်းပတဲ့ဆွေးနွေးပွဲကိုပြည်သူ့လွတ်တော်ဥက္ကဋ္ဌလည်းဖြစ်အသစ်ပြန်လည်းဖွဲ့စည်းလိုက်တဲ့ပြည်ထောင်စုငင်းချမ်းရေးဘုတ်ကော်မတီရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်တဲ့သူရဦးရွှေမှန်းဝင်းကြီးဦးအောင်မင်းဒေါ်အောင်ဆန်းစုကြည်ငင်းချမ်းရေးပေါ်ဆောင်မှုလုပ်ငန်းကော်မတီဒုတိယဥက္ကဋ္ဌဦးသိန်းစောပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဒုတိယဥက္ကဋ္ဌဦးထေးဦးစတဲ့ခေါင်းဆောင်တွေတက်ရောက်ဆွေးနွေးခဲ့ကြပါတယ်။ပြီးခဲ့တဲ့ရက်မှ3မတ်လောက်ကပြည်သူ့လွတ်တော်စည်းဝေးမှာဝင်းကြီးဦးအောင်မင်းကငင်းချမ်းရေးကိစ္စတွေကိုတင်ပြပြီးပြည်ထောင်စုငင်းချမ်းရေးဘုတ်ကော်မတီဆိုပြီးပြင်ဆင်ဖွဲ့စည်းခဲ့ပါတယ်။အဲ့ဒီကော်မတီမှာလွတ်တော်ဥက္ကဋ္ဌ2ဦးနဲ့ကာကွယ်ဦးစီးချုပ်တို့လည်းပါဝင်ပါတယ်။အစိုးရငင်းချမ်းရေးဖော်ဆောင်မှုလုပ်ငန်းစဉ်တွေကိုဆောင်ရွက်ရမှာလွတ်တော်နဲ့အစိုးရအဖွဲ့တာဝန်ရှိသူတွေအပြင်ရပ်ဖက်လူမှုအဖွဲ့တွေပါပါဝင်ဆောင်ရွက်မှာတော့အောင်မြင်မယ်လို့ယူဆထားတဲ့အတွက်အခုလိုအားလုံးပါဝင်နိုင်အောင်ဆောင်ရွက်ပေးရတာလို့လည်းဝင်းကြီးဦးအောင်မင်းကဒီကနေ့မှပြောပါရတယ်။ဒေါ်ဆန်းစုကြည်အနေနဲ့လည်းနိုင်ငံတကာပေးအပ်တဲ့ကူညီတွေရယူနိုင်ရေးတရားဥပဒေစိုးမိုးရေးနဲ့အားလုံးပါဝင်တဲ့ငြိမ်းချမ်းရေးဖြစ်စဉ်ဖြစ်ဖို့လိုတဲ့အကြောင်းကိုလည်းဒီကနေ့ဆွေးနွေးပွဲမှာဝင်းရောက်ဆွေးနွေးခဲ့တယ်လို့ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ငြိမ်းချမ်းရေးကျိုးတော်ဆောင်ဦးလာမောင်ရွှေက RFA ကိုပြောပါရတယ်။
ဒီနိုင်ငံကကနေပြီးတော့အခုဘဝပြည်ကိုငင်းငယ်ပိုင်းပြီးတော့အကူအညီပေးဖို့ပြင်ဆင်နေတယ်ဒီအကူအညီတွေကိုလည်းဘဝနိုင်ငံအကျိုးရှိအောင်လို့ဒါဟိုယူသင့်တယ်လို့သူအနေနဲ့အကြံပြုတယ်ပြီးတော့ဒီ peace building ကိစ္စမှာတရားရေးအနိုင်နဲ့တရားဝင်စုံမွေးအရေးကြီးတယ်ဆိုတော့လည်းအတူထောက်ပြသွားတယ်နောက်တစ်ခုကတော့ရှေ့လာမယ့်ကိစ္စမှာအလုံးပေါင်းပြီးတော့ဆောင်ရွက်တဲ့ကိစ္စနဲ့သူအနေနဲ့ဒါဘုလိခါရှေ့စာပါဝင်မှုအတွက်လည်းသူအမြဲတမ်းဒီဘက်ကတော့အမြဲတမ်းသူပြင်ဆင်နေတယ်ဆိုတာ
ဒေါ်ဆန်းစုကြည်ရဲ့အခုလိုတင်ပြဆွေးနွေးချက်တွေကိုတက်ရောက်လာသူတွေကသဘောတူလက်ခံခဲ့ပြီးငြိမ်းချမ်းရေးဖော်ဆောင်မှုလုပ်ငန်းစဉ်တွေမှာနိုင်ငံတကာအကူအညီတွေကိုလည်းလက်ခံရယူနိုင်တယ်လို့ဆုံးဖြတ်ခဲ့ကြပါတယ်။ပြီးခဲ့တဲ့19ရက်နေ့ကလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းနှစ်ဖွဲ့ဖြစ်တဲ့ကရင်မျိုးသားစီယုံ KNU နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS တို့ကနိုင်ငံရေးဆွေးနွေးပွဲတွေမှာဒေါ်ဆန်းစုကြည်ပါဝင်နိုင်ငံရေးပါတီတွေချက်ချင်းပြတ်ပြတ်ပါဝင်ဆွေးနွေးဖို့အတွက်ကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်။ငြိမ်းချမ်းဖို့ဆောင်မှုလုပ်ငန်းတွေဟာတနိုင်ငံလုံးနဲ့သက်ဆိုင်တဲ့လုပ်ငန်းစဉ်တွေဖြစ်တဲ့အတွက်ဒေါ်စားစုကြည်ပါဝင်လာတာကောင်းမွန်တဲ့ဖြစ်စဉ်တစ်ခုလို့မှတ်ယူရမှာဖြစ်ကြောင်း KNU ကရင်မျိုးသားစည်းရုံးရဲ့ဘိုးကော်မတီဝင်ပရိုမန်းကြီးမောင်က RFA ကိုပြောပါတယ
်။ငြိမ်းချမ်းဖြစ်စဉ်ဆိုတာကတတိုင်းပြည်လုံးနဲ့ပတ်သက်တဲ့အရေးကိစ္စဆိုတော့ဘယ်ပုဂ္ဂိုလ်ဘယ်ကောင်းဆောင်ဘယ်ဖွဲ့စည်းမှုဆိုပူးပေါင်းပါဝင်လို့ဆိုတာကောင်းမွန်တဲ့အချက်တစ်ခုဖြစ်ပါတယ်။ကောင်းမွန်တဲ့ဖြစ်စဉ်တစ်ခုလို့ကျွန်တော်တို့မြင်ပါတယ်။
ဒေါ်ဆန်းစုကြည်ကလည်းဆိုရတရားဝင်ကန္နလာရင်ငြိမ်းချမ်းရေးဖော်ဆောင်မှုလုပ်ငန်းစဉ်တွေမှာပါဝင်ဆောင်ရွက်မယ်လို့အရင်ကမကြာခဏထုတ်ဖော်ပြောဆိုခဲ့ပါတယ်ခင်ဗျာ။